အစ္စရေးနိုင်ငံမှာပုံမှန်တိုင်းကျင်းပရမယ့်ရွေးကောက်ပွဲရက်ထက်6လဆော့ပြီးဧပြီလ9ရက်နေ့မှာရွေးကောက်ပွဲအသစ်တွေကျင်းပနိုင်ရေးအတွက်လွှတ်တော်ကိုဖျက်သိမ်းလိုက်ကြောင်းလွှတ်တော်အမတ်ဒီကဗိုလ်ထုနဲ့မှာမဲခွဲဆုံးဖြတ်လိုက်ကြပါတယ်။လွှတ်တော်ဖျက်သိမ်းပြီးရွေးကောက်ပွဲတွေစောကျင်းပဖို့ဝန်ကြီးချုပ်ပန်ညာမင်းနတန်ယာဟုဦးဆောင်တဲ့ညွန်ပေါင်းအစိုးရကတင်းနယ်လာနေ့မှာသဘောတူပြီးခဲ့ပြီးတဲ့နောက်ပိုင်းလွှတ်တော်ကထောက်ခံမဲ့တရားနာမဲ့ကန့်ကွက်မဲ့နာမဲနဲ့အတီးပြုတ်ပေးလိုက်တာဖြစ်ပါတယ်။အစွန်ရောက်ချေဦးဆွဲဝါဒီဂျူဘာသာဝင်တွေအနေနဲ့ပြဋ္ဌာန်းထားတဲ့စစ်မှုမထမ်းမနေရဆိုတဲ့ဥပဒေကနေချွင်ချက်ရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်လို့ညွန်ပေါင်းအစိုးရအဖွဲ့အတွင်းသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာအခုလိုလွတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲဆော့ကျင်းပဖို့ဖြစ်လာတာပါအမတ်နေရစုစုပေါင်း120ရှိတဲ့လွတ်တော်မှာဝန်ကြီးချုပ်နတန်ယာဟုရဲ့လက်ရာစွန်းလီကွတ်ပါတီဟာအမတ်အရေးအတွက်60တမဲနဲ့ရောင်ရောင်လေးအသာစီးရပြီးအစိုးရကိုဖွဲ့စည်းထားတာဖြစ်ပါတယ်။လူထုစစ်တမ်းနေမှာတော့နတန်ယာဟုရဲ့ပါတီကရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့ဖော်ပြနေပါတယ်။ဒါပေမဲ့အစ္စရေးအစိုးရရှေ့နေချုပ်ကနတန်ယာဟုအပေါ်အကျင့်ပြချစားမှုနဲ့ဆွဲချက်တင်မလားမတင်ဘူးလားဆိုတဲ့အပေါ်မူတည်ပြီးသူ့ရဲ့အနိုင်ရနိုင်ခြေဟာလဲကျဆင်းသွားနိုင်တယ်လို့ဆိုပါတယ်။ဝန်ကြီးချုပ်နတန်ယာဟုဟာအကျင့်ပြချစားမှုတွေကျွလွန်ခဲ့တယ်ဆိုတဲ့ဆွဲချက်တင်ခံခဲ့ရရင်တော့ယာဒုကနေနှုတ်ထွက်ပေးရမယ့်အခြေအနေနဲ့ရင်ဆိုင်ရနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။